မင်္ဂလာပါရှင်2018ခုနှစ်မတ်လ22ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီ TVOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လွင်ဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ကုံသွေးရေးမှာမမျှတမှုဆွဆွဲခြင်းနဲ့တရုတ်နိုင်ငံပေါ်အရေးယူမဲ့စီစဉ်တစ်ချက်ကိုသမ္မတ Trump ဒီကနေ့လက်မှတ်ထိုးမယ်လို့မျှော်လင့်ရပါတယ်ပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်ကိုလက်ရှိဒုဥက္ကဋ္ဌတာဝန်ယူထားတဲ့ဦးတီခွန်မြန်းနဲ့အစားထုတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
အခုညနေခင်းဆက်ပြီးနားဆင်ရမယ့်စီစဉ်တွေထဲမှာပြည်သူ့လွှတ်တော်မှဥက္ကဋ္ဌနှုတ်ထွက်သွားပြီးတဲ့နောက်လစ်လတ်သွားတဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌနေရာတွေအတွက်ရေးချဲတင်ပြခဲ့ပါတယ်
။တိဥတီခွန်မြကိုကိုင်မဲဆန္ဒနေရရှိမဲ့ထောက်ခံဆန္ဒမဲ280မဲနေဥတော်ဝေး
2010နဲ့2015ရွေးကောက်ပွဲတွေမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အနိုင်ရကိုယ်စားလှယ်ဖြစ်ခဲ့မှုသူတူပြည်သူ့လွှတ်တော်ဥက္ကဋ္ဌဖြစ်ရွေးချယ်ခံခဲ့ရတဲ့အကြောင်းနိုင်ငံတကာသတင်းတွေပြီးနာဆင်နိုင်ပါတယ်။မုတ်တုံရာသီရောက်ကန်နီလိုဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကူညီထောက်ပံ့ကြဖို့ကုလချစ်ကြီးရေးတန်တမန်တအူကတိုက်တွန်းလိုက်ပါတယ်။အဆိုပြုချက်တသက်သာရှိနေစေအမေရိကန်နဲ့မြောက်ကိုရီးယားတွေ့ဆုံရေးအစီအစဉ်အကြောင်းကိုလည်းနောက်ပိုင်းမှာနာဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါမယ်ရှင
်။စီဝိုင်းမှာမမျက်မတဆောင်းနေတဲ့ဆိုရဆွဆွချင်းနဲ့တရုတ်နိုင်ငံပေါ်အရေးယူမဲ့စီစဉ်တရက်ကိုသမ္မတဒေါ်နယ်ထရန့်ဒီကနေ့လက်မှတ်ရေးထိုးအတည်ပြုလိုက်မယ်လို့မျှော်လင့်ရပါတယ်။ညာနာပြည်စီခိုးယူမှုတွေနဲ့အမေရိကန်နည်းပညာတွေကိုနီးမဲ့လက်မှတ်မဟုတ်ပဲတရုတ်ကုမ္ပဏီတွေထံလွှတ်ပြောင်းမှုတွေပေါ်တုံ့ပြန်တဲ့အနေနဲ့အရေးယူမဲ့အစီအစဉ်ကြောင့်တရုတ်နိုင်ငံနဲ့ကုန်သွယ်စစ်ပွဲပေါ်ပေါက်လာနေတဲ့အခြေအနေတွေလည်းထပ်မံပေါ်ပေါက်နေတာပါ။တရုတ်ကုသရေးဝန်ကြီးဌာနကတော့ကုန်သွယ်ရေးမှာအမေရိကန်ရဲ့တစ်ဖက်သက်ဆောင်ရွက်ချက်တွေကြောင့်ဆောင်ရွက်ချက်တွေပေါ်မှာကန့်ကွက်ကြောင်းနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်ဆွေးနွေးညှိနှိုင်းအပြည့်ရှာနိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းတွေ့ဆုံမှုမတိုင်ခင်မှာပဲပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံရဲ့ကုန်သွယ်မှုတွေနဲ့ပတ်သက်လို့အမေရိကန်က1984ခုနှစ်ကုန်သွယ်ရေးဆိုင်ရာအဲဥပဒေအရလက်နက်ချီစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့မနေ့တုန်းကအမေရိကန်တာဝန်ရှိသူတွေသတင်းတောက်တွေကိုပြောဆိုရမှာတော့တရုတ်နိုင်ငံဟာကမ္ဘာကုန်သွယ်ရေးအဖွဲ့ WTO မှာ2000ခုနှစ်ကတည်းကအဖွဲ့ဝင်ဖြစ်ပါဝင်လာခဲ့ပေမဲ့စီးပွားစည်းကမ်းတွေကိုလိုက်နာဖို့ပြုတ်ကွက်ခဲ့ကြောင်းပြောဆိုခဲ့ကြတာပါ။1984ကုန်သွယ်ရေးဆိုင်ရာအဲဥပဒေအပိုက်301အရတရုတ်နိုင်ငံအပေါ်အရေးယူဖို့ဩဂုတ်လ14ရက်နေ့တုန်းကသမ္မတထရန့်ရဲ့တိုက်တွန်းချက်ကိုအကောင့်ထဲပေါ်ဖို့ကြိုးပမ်းမဲ့သဘောထားတွေကိုလည်းအမေရိကန်တာဝန်ရှိသူတွေပြောဆိုခဲ့ကြပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဝါချွန်ရင်းကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားတွေကိုထိခိုက်အောင်အမေရိကန်ကလှုပ်လာခဲ့ရင်တရုတ်နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်နိုင်မှုတံပြန်ဆောင်ရွက်သမှဖြစ်တဲ့အကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။
အမေရိကန်နဲ့ဥရောပသမဂ္ဂကြားတမ်မနီနဲ့အလူမီနီယံသွင်းကုန်ခွန်ထိုးဖို့အမေရိကန်ဘက်ကအဆိုပြုထားတာအပါအဝင်ကုန်သွယ်ရေးဆိုင်ရာအငင်းပွားမှုတွေကိုဖြေရှင်းရေးထပ်ဆွေးနွေးဖို့ရှိနေပါတယ်။တမ်မနီနဲ့အလူမီနီယံအပါအဝင်ကုန်သွယ်ရေးဆိုင်ရာနှစ်ဖက်ဆွေးနွေးချက်တွေကိုသမ္မတထရန့်သူ့အဆိုအရအဖွဲ့တွေနဲ့ဆွေးနွေးပွဲတွေအမြန်ဆုံးလုပ်ဖို့သဘောတူထားပြီးနှစ်ဖက်လုံးကလက်ခံနိုင်တဲ့ရလဒ်အမြန်ဆုံးရယူအတွက်ဆွေးနွေးသွားမယ်လို့ဗိုလ်ထုနေ့ကထုတ်ပြန်တဲ့အမေရိကန် EU ပူးတွဲကြေညာချက်ထဲမှာဖော်ပြထားတာပါ။တကယ်တော့အမေရိကန်ကုသရေးဝန်ကြီးဝီလ်ဘာရော့စ်နဲ့ EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးဆစ်ဆီလီယာမမ်စထရမ်တို့ဝါရှင်တန်မြို့တော်မှာဆွေးနွေးပြီးတဲ့နောက်ဒီအကြေညာချက်ထွက်ပေါ်လာခဲ့တာပါ။ဒီသတင်းပတ်နောက်ပိုင်းကစပြီးတမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်စီးကျက်တာစတင်မဲ့အကြောင်းကိုလည်းသမ္မတဒေါ်နယ်ထရမ့်ကအရင်ကြေညာထားခဲ့ပါတယ်။မြောက်အမေရိကဒေသလူလတ်စာကုန်သွယ်ရေးသဘောတူစာချုပ် NAFTA ကိုပြန်ပြီးဆက်ဆက်ညှိနှိုင်းနေချိန်အတွင်းကနေဒါနဲ့မက္ကဆီကိုတို့ကိုဒီသွင်းကုန်ခွန်တွေတိုးမြင့်စီးကျက်တာကနေယာယီကင်းလွတ်ခွင့်ပေးရမယ်ဆိုတာအမေရိကန်အစိုးရကကြေညာပြထားပါဒါအပြင်အာဂျင်တီးနား၊ဩစတြေးလျနဲ့ဘရာဇီးလိုကိုလည်းကင်းလွတ်ခွင့်ပေးဖို့ကိုလည်းဆွေးနွေးနေတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်သီဇာကကွန်ကရစ်ကိုပြောထားပါတယ်ခင်ဗျာ
အမေရိကန်ပြည်သူတက်ဆက်ပြည်နယ်မှာဘုံတွေထောင်ခဲ့သူဖြစ်တန်ရရှိသူမက်ကွန်တက်ဟာရဲတွေဝိုင်းလာခြင်းအသေးခံဘုံပေါက်ခွဲအဆုံးမစီရင်ခင်မှာပဲလက်ကင်ဖုန်းထဲမှာ25မိနစ်ကြာဗီဒီယိုမှတ်တမ်းတစ်ခုချန်ထားခဲ့တဲ့အကြောင်းဩစတင်မြို့ရဲတပ်ဖွဲ့ကြီးကပြောဆိုလိုက်ပါတယ်တန်ရရှိသူရဲ့ဝန်ခံချက်လို့ယူဆထားတဲ့ဗီဒီယိုနဲ့ပတ်သက်လို့ရဲမှုဘရန်မန်လေးကရှင်းပြသွားခဲ့ပေမဲ့အသေးစိတ်ကတော့မပြောပါဘူးကျန်ဖက်ဝါရနဲ့ပတ်သက်လို့ဖြစ်ဖြစ်တစုံတရာပြောတာမျိုးမရှိပေမဲ့ဘဝမှာကြုံခဲ့ရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို့လူငယ်တယောက်အနေနဲ့ရင်ဖွင့်ထားတာတွေပါဝင်ကြောင်းလည်းပြောဆိုခဲ့တာပါ။ညနေမှာနောက်ထပ်ဘုံတွေရှိကောင်းရှိနေနိုင်သေးတယ်လို့အာနာဝင်နေစိုးရိမ်မှာသတိပေးခဲ့ပေမဲ့အများပြည်သူအန်တရာဖြစ်နိုင်တဲ့အခြေအနေမှာမရှိဘူးလို့ယုံကြည်ကြောင်းလည်းမနေ့တုန်းကပဲပြောခဲ့ကြပါဗျ။ လွန်ခဲ့တဲ့သတင်းသုံးပတ်အတွင်းဟော့စတင်မြို့နယ်အနီးနားတွဲကပါဆယ်ဘုံ6ခုကမတ်ကွန်းတရဲ့လက်ချက်ဖြင့်ရဲတပ်ဖွဲ့ကယုံကြည်ထားတာပါ။ဘုံ6လုံးနဲ့5လုံးပောက်ခွဲရမှာတော့လူနှုတ်သေဆုံးပြီး5ဦးပြင်းထန်ဒဏ်ရာရခဲ့ပါတယ်။တနင်္လာရှိသူကတော့ရဲတပ်ဖွဲ့ကခြေရခံမိခဲ့ပြီးမနေ့စောပိုင်းကဖမ်းဆီးဖို့ဝိုင်းတဲ့အချိန်မှာပဲနောက်ထပ်ဘုံတစ်လုံးကိုပောက်ခွဲပြီးအသေခံသွားခဲ့တာပါ။ပောက်ခွဲမှုရှင်းကြောင်းရဲတပ်ဖွဲ့ဝင်တူလည်းလွင့်ဆင်သွားခဲ့ပါတယ်။စိုးဆိုင်ကလွန်ကြောင်းရေးဗီဒီယိုမှတ်တမ်းတွေလက်ကင်ဖုန်းဆက်သွယ်မှုတွေဖြင့်ရွှေရောင်စပင်တူးနဲ့လက်အိတ်တွေဝတ်ဆင်ထားပြီးတစ်တလုံးကင်ထားတဲ့ထူးထူးခြားခြားပြုမှုတွေကိုသတိထားမိခဲ့ကြတဲ့မျက်မြင်တွေ့သူတွေရဲ့ပြောဆိုချက်တွေပေါ်ခြေခံပြီးအထက်ကတန်ရရှိသူဖြစ်အာဏာပိုင်တွေခြေရခံပြီးဖမ်းဆီးဖို့ကြိုးပမ်းခဲ့ကြတာပါတန်ရရှိသူကအထွတ်ထွတ်ပို့ဖို့ Federal Express စတိုးဆိုင်ကိုတွားခဲ့ရကနေစတိုးဆိုင်လုံခြုံရေးဗီဒီယိုမှတ်တမ်းကနေသူ့ကိုရောသူ့ကားနဲ့ကားနံဘက်ကိုပါအာဏာပိုင်တွေစတင်ခြေရခံပြီးမိခဲ့တာလို့လဲဩစတင်မြို့ကုစားပြုအောက်လွတ်တော်အမတ်မက်ကဲမက်ကောကပြောဆိုခဲ့ပါတယ်
Facebook Internet ဆာမဲနာမှာကိုကြီးကိုရာသတင်းချက်လက်လုံခြုံမှုပြဿနာတက်ခဲ့တဲ့ပေါ် Facebook ထူထောင်သူ Mark Zuckerberg ကတရားမဝင်နည်းနဲ့သတင်းချက်လက်စုဆောင်းမှုထဲမှာသူ့ကုမ္ပဏီဘက်ကလည်းအမှားလုပ်ခဲ့မိတာရှင်းပါတယ်လို့ဝန်ခံလိုက်ပါတယ်။ CNN သတင်းဌာနနဲ့ရှာရှာပါပါအင်တာဗျူးပေးရမှာ Zuckerberg ကဒီအမှားကြောင့်လူများယုံကြည်မှုကိုအကြီးအကျယ်ထိခိုက်စေခဲ့တယ်။ခုလိုဖြစ်ခဲ့ရတာအတွက်တကယ့်ကိုဝန်နေမိတယ်။လူတွေရဲ့သတင်းအချက်အလက်တွေကိုကာကွယ်ပေးဖို့သူတို့မှအခြေခံတာဝန်ရှိပါတယ်လို့မနေ့ကပြောခဲ့ပေမဲ့နိနာသူတွေအတွက်တောင်းပန်တာကိုတော့ထည့်မပြောသွားခဲ့ပါဘူး။ Zuckerberg အနေနဲ့အခုလိုမှားချောင်းမနေ့ကပဲဝန်ခံလိုက်ပေမဲ့လည်းဘလို့မှားချောင်းအတိအကျအသေးစိတ်တွေကိုတော့ဆက်မရှင်းပြခဲ့ပဲ Internet apps တွေအားလုံးကိုစစ်ဆေးတာနဲ့မှုကင်းစီးမှတ်တမ်းအပြည့်စုံစစ်ဆေးတာတွေဆက်လုပ်သွားမယ်လို့သာကတိပေးခဲ့ပါတယ်။ Facebook ပေါ်ယုံကြည်မှုပြန်ရအောင် Zuckerberg အခုလိုဝန်ခံကတိပေးတာလို့သုံးသပ်မှုတွေဖြစ်နေချိန်မှာ Zuckerberg ကဆက်ပြီးလာမယ့်2018နိုဝင်ဘာ American လွှတ်တော်ဂျာဖြတ်ရွေးကောက်ပွဲတွေမှာလည်းဝင်ဆွတ်ဖို့ကြိုးစားမဲ့သူတွေရှိမှသိကြတယ်။ဒါပေမဲ့ Facebook ကိုသုံးပြီးလုတာမျိုးမဖြစ်စေဖို့လုံးဝကာကွယ်ဟန်တားသွားမယ်။လာမယ့် Brazil နဲ့ India ရွေးကောက်ပွဲတွေမှာလည်းအလားတူမဖြစ်စေရဘူးလို့ CNN ကိုပြောခဲ့ပါတယ်။တကယ်တော့ဗြိတိန်နိုင်ငံကသူတွေဒီAlexander Kogan အနေနဲ့တန်းနဲ့ချီတဲ့ Facebook အသုံးပြုသူတွေရဲ့သတင်းချက်လက်တွေကိုသူတေသနာအဖွဲ့တစ်ခုတည်းတရားမဝင်ကိုရေးကိုရာညံစမ်းမေကွန်းအပိုင်းကိုအသုံးပြီးစူဆောင်းပေးပို့ခဲ့က Donald Trump ရဲ့သမ္မတမဲဆွယ်ပွဲအပါအဝင် American နိုင်ငံလှုပ်ရှားမှုတွေနဲ့အသုံးပြုခဲ့တာကို2015ခုနှစ်ထဲကသိထားခဲ့ပါတယ်လို့ဒီ Facebook ကတောက်ကြနေကပဲဖွင့်ချခဲ့ပါတယ်တကယ်တော့ Zuckerberg အနေနဲ့ခုလိုဖြစ်ခဲ့တာကို2015ခုနှစ်သိချိန်ကလေးက Facebook အသုံးပြုသူတွေကိုတတိပေးဖွင့်ပြောပြဖို့ပြက်ကွက်ခဲ့တယ်လို့ဝေဖန်မှုတွေရှိနေခဲ့ပါတယ်ဒါပေမဲ့ဒီသုတေသနအဖွဲ့ Cambridge Analytica ကတော့ Facebook အသုံးပြုသူတွေရဲ့ကိုယ်ရေးကိုယ်တာသတင်းချက်လက်တွေကိုသူတို့စုဆောင်းထိန်းသိမ်းထားတာမရှိဘူးလို့ညွှန်ဆိုထားပါတယ်ခင်ဗျာ
VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6:00ခွဲကနေညနေ8:00ထိ5မီတာ70 kHz 1063ည5မီတာ79 kHz 15565နဲ့ဖိုင်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တဲ့မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်ကနေဦးဝင်းမြင့်နှုတ်ထွက်သွားပြီးတဲ့နောက်လက်လက်နေတဲ့နေရာအတွက်ဒီကနေ့မဲခွဲဆုံးဖြတ်ရမှာလက်ရှိဒုတိယဥက္ကဋ္ဌဦးတီခွန်မြတ်ကိုရွေးချယ်လိုက်ကြပါတယ်။ဆိုပြုခံရသူတွေဖြစ်ကြတဲ့လက်ရှိပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌဦးတီခွန်မြတ်ကထောက်ခံမဲ180ပြည်သူ့ချက်ခံရင်းနဲ့ဖွံ့ဖြိုးရေးပါတီပြည်ခံပြိုးပါတီကိုယ်စားဦးတောင်းရေးကထောက်ခံမဲ140မဲအသီးသီးရတဲ့အတွက်ဥက္ကဋ္ဌသစ်ဖြစ်ဦးတီခွန်မြတ်ကိုရွေးချယ်လိုက်တာပါအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအများစုဖြစ်ထိန်းချုပ်ထားတဲ့လွတ်တော်မှာပြည်သူ့လွတ်တော်ဥက္ကဋ္ဌဖြစ်တာဝန်ယူရမယ်ပြည်သူ့စစ်ခေါင်းဆောင်ဦးတီခွန်မြတ်ဟာ2010နဲ့2015ရွေးကောက်ပွဲတွေမှာတော့ပြည်ခံပြိုးပါတီကိုယ်စားဖြစ်ရှင်ပြန်ခဲ့ပြီးအခုကမှတော့ပါတီကနေနှုတ်ထွက်ထားပါတယ်ဦးတီခွန်မြတ်တာဝန်ယူခဲ့တဲ့ဒုတိယဥက္ကဋ္ဌနေရာမှာအစားထုတ်တာဝန်ပေးဖို့မဲခွဲရမှာတော့ NLD ပါတီနောက်ချိုမဲဆန္ဒနယ်မြေကဦးထွန်းအောင်ခေါ်ဦးထွန်းထွန်းဟင်ကထောက်ခံမဲ190ပြည်ခံပြိုးပါတီမဲတီလာမဲဆန္ဒနယ်မြေကဒေါက်တာမောင်သိန်းကထောက်ခံမဲ143မဲအသီးသီးရတဲ့အတွက်ဒုတိယဥက္ကဋ္ဌအဖြစ်ဦးထွန်းထွန်းဟင်ကိုရွေးချယ်ခဲ့ရတာပါပြည်သူ့လွတ်တော်ဥက္ကဋ္ဌတာဝန်ကနေဦးဝင်းမြင့်နှုတ်ထွက်ကြောင်းကြေညာပြီးနောက်တစ်ရက်မှာပဲလွတ်တော်အကြီးအကဲတွေကိုဒီနေ့ရွေးချယ်တာဖြစ်ပါတယ်လွတ်တော်ဥက္ကဋ္ဌဖြစ်ကနှုတ်ထွက်ကြောင်းကြေညာခဲ့တဲ့ဦးဝင်းမြင့်ကတော့မနေ့ကပဲတာဝန်ကနေအနားယူဖို့ကြေညာခဲ့တဲ့သမ္မတဦးတင်ချုံနေရာမှာအစားထိုးခန့်လိမ့်မယ်လို့လည်းကြေကြေပြန့်ပြန့်ယူဆနေကြတာပါသမ္မတဦးတင်ချုံရာထူးကနှုတ်ထွက်တဲ့အကြောင်းရင်းကိုတိတိကျကျမပြောရင်မလဲလက်လက်သွားတဲ့နေရာကိုအလွတ်လွတ်ရဲ့ခုနှစ်အတွင်းအစားထိုးခန့်မဲ့အကြောင်းသမ္မတရုံးရဲ့မင်းကြီးကထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ထိုင်းနိုင်ငံမှာအပန်းဖြေသွားဘတ်စကားတစ်စီးတောင်ဆင်းကွေ့မှာအချိန်မထိနိုင်ပဲလမ်းဘေးထိုးချသွားတာကြောင့်လူအနည်းဆုံး18ဦးသေခဲ့ပြီးနောက်ထပ်33ဦးဒဏ်ရာရရသွားခဲ့ပါတယ်။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းနှခွန်ရက်ချာစီမာခေမှာအပန်းဖြေကမ်းခြေကပြန်လာတဲ့အပန်းဖြေခီးတဲ့တင်ဘတ်စကားမနေ့ညကအချိန်လွန်ပြီးအဝေးပြေးလမ်းမအလဲအကန့်ကိုကျော်ထွက်သွားကတစ်ဖက်ရင်ကျော်တဲ့ရောက်ပြီးတိတ်မောက်သွားခဲ့ရမှာလမ်းဘေးဆိုင်များအပြားကိုလည်းဒီဆွဲဝင်တိုက်သွားခဲ့တယ်လို့ထိုင်းပြည်သူသံ PBS ကဆိုပါတယ်။ကမ္ဘောဒီးယားနေဆက်ကချန်တာဘူရီပင်လယ်ကမ်းခြေကနေခီးဝေးပြန်လာတဲ့ဒီဘတ်စကားတိမ်မှမှုတဲ့မသေးပဲကြံခဲ့တဲ့ကားနောက်ဘက်မှာထိုင်ခဲ့သူလူငယ်တူကတော့ဒီဘတ်စကားရုတ်တရက်ဘေးကိုထိုးသွားတာကိုသတိပြုမိပြီးဘရိတ်ပေါက်သွားပြီလို့အော်ဟစ်သတိပေးခဲ့ကြောင်းဒီ PBS သတင်းဌာနကိုပြန်ပြောပြခဲ့ပါတယ်။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းကာလာစင်ခရိုင်ကိုပြန်မောင်းလာတဲ့ဒီဘတ်စကားဟာအခုလိုတိမ်မှောက်ပြီးမှန်တွေကွဲဆူဆူဝါးဝါးပင်ချိုင်ပျက်စီးသွားတာမျိုးခီးတွေတွေကားထဲမှာပေးမိနေခဲ့တယ်လို့ဒီ PBS သတင်းမှာဖော်ပြခဲ့ပါတယ်ခင်ဗျာ။
စီးရီးယားဆူရအဓိကမာမေးရုရှားရဲ့ကျောင်းဝင်စစ်ဆေးမှုနဲ့ရရှိခဲ့တဲ့သဘောတူညီချက်အရဝန်ရံပိတ်ဆို့ခံထားတဲ့ကူတာရှေ့ပိုင်းကနေတဘုံနဲ့မိသားစုထောင်ပေါင်းများစွာဒီကနေ့ထွက်ခွာမယ်လို့မျှော်လင့်ရပါတယ်။ဟာရစ်စထရာရက်ကတင်းလျှောက်မဲ့သူတွေကိုတော့အတက်ကန်တဘုံတွေထိန်းချုပ်ထားတဲ့စီးရီးယားမြောက်ပိုင်းအစ်တလီပြည်နယ်ကိုဘတ်စကားတွေနဲ့ပို့ဆောင်ပေးသွားမှာပါ။စီးရီးယားပရိကတ်တွင်ဝန်ရံပိတ်ဆို့မှုတွေနဲ့အတက်ကန်တွေထိန်းချုပ်အောင်နေမျိုးကိုတဘုံတွေထွက်ခွာအောင်ဆူရဖိအားပေးမှုတွေကြောင့်ပြောင်းရွှေ့တဲ့တခြားအစီအစဉ်တွေနီးတူအခုဒီချိန်မှလည်းဆောင်ရွက်ခဲ့ကြတာပါ။
အမေရိကန်နိုင်ငံမှာဘတ်ဂျက်သုံးဆမှုဥပဒေကျနောက်ဆုံးသဘောတူရမယ့်ရက်ပြန်နှိကက်လာချိန်မှာအမေရိကန်ကွန်ဂရက်လွှတ်တော်အမတ်တွေအနေနဲ့ 1.3 ထရီလျံအသုံးစည်းမှုကျန်ကိုသဘောတူလိုက်ကြပါတယ်။ဒီအမတ်တွေအနေနဲ့ဒီသဘောချင်းချက်အတည်ပြုဖို့နဲ့တတိယချင်းမြောက်အမေရိကန်ဆွေရလုံငန်းတချို့ရဆိုင်မဲ့အနေထားကိုကြော်လာနိုင်ဖို့တောက်ကြညာတကောင်အထိအချိန်ရထားပါတယ်။ဒါအပြင်စက်တင်ဘာလကုန်အထိဆွေရအနေနဲ့ဆက်လက်ပိုင်နိုင်မယ့်ဒီအသုံးစည်းမှုကျန်ကိုသမ္မတဒေါ်နယ်ထရမ့်ဘက်ကလည်းထောက်ခံသဘောတူကြောင်းမနေ့ကပဲအင်ပြီးတော့ညင်ညာချက်ထွက်လာခဲ့ပါတယ်ခင်ဗျာ။
ကြာသပတေးနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးသွားကြတာပါ။အခုနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ပြည်သူ့လွှတ်တော်ကထိတ်တန့်ရာလူအပြောင်းအလဲသတင်းနဲ့စားပြရစီရှင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်နှုတ်ထွက်သွားတာကြောင့်လစ်လက်နေရကိုဒီကနေ့အစားထိုးရွေးချယ်ရမှာပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဟောင်းဖြစ်ခဲ့သူဦးတီခွန်မြတ်ကပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌဒုတိယဥက္ကဋ္ဌရာထူးအတွက်အရင်ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကိုရွေးချယ်ခဲ့ပါတယ်။ပြည်သူ့လွှတ်တော်ရဲ့ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌသစ်တွေရွေးချယ်ခဲ့တဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအခုလိုတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဗိုလ်ဓုနေမနေ့ကနိုင်ငံတော်သမ္မတနှုတ်ထွက်ပြီးတဲ့နောက်မကြာခင်မှာပဲပြည်သူ့လွှတ်တော်ဥက္ကဋ္ဌကပါဂျာဒူးကနှုတ်ထွက်လိုက်တာကြောင့်မြန်မာနိုင်ငံရေးဟာအတော်လေးလှုပ်ခတ်ခဲ့တယ်လို့ပြည်သူအများကလည်းလက်ရှိအပြောင်းအလဲအပေါ်မှာစိတ်ဝင်တစားစောင့်ကြည့်ခဲ့ကြပါတယ်။ဒီကနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌနေရာကိုပြန်လည်ရွေးချယ်တင်မြောက်ရမှာလက်ရှိပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဦးတီခွန်မြတ်နဲ့ဦးတောင်းအေးပြောပွဲမဲဆန္ဒနယ်တို့ကိုအမည်စင်းတင်သွင်းခဲ့ကြပါတယ်။မြေစင်းတင်သွင်းခံရသူတဦးတည်းပေါ်တာကြောင့်ဆက်ခလုတ်တုံမဲဆန္ဒပေးရမှာရလက်ကိုတဘာပတိဥက္ကမောင်ဝင်လမ်းမတော်မဲဆန္ဒနယ်ကအခုလိုကြေညာခဲ့ပါတယ်
တော်တော်ကိုဇေမြခင်ဗျာဥရလောင်းများအားဆန္ဒမဲပေးလို့ပြီးပါပြီဥရလောင်းတဦးချင်းရရှိရထောက်ခံဆန္ဒမဲအများအနည်းအလိုက်အမည်စင်းကိုကြေညာပါမယ်တိဥတီခွန်မြတ်ကိုကိုင်မဲဆန္ဒနယ်ရရှိမဲထောက်ခံဆန္ဒမဲ180မဲနေ့ဦးတောင်းအေးကျော်ပွဲမဲဆန္ဒနဲ့ရရှိတဲ့ထောက်ခံဆန္ဒမဲ142မဲဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥတီခွန်မြတ်ကုခိုင်မဲဆန္ဒနဲ့အဥက္ကရာအဖြစ်တင်မြောက်ကြောင်းကြေညာပါတယ
်ပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဥတီခွန်မြတ်ကိုဥက္ကဋ္ဌအဖြစ်တင်မြောက်လိုက်တာကြောင့်လစ်လက်သွားတဲ့ဒုဥက္ကဋ္ဌနေရာကိုတဆက်တည်းဆက်လက်ရွေးချယ်ခဲ့ပါတယ်ဒုဥက္ကဋ္ဌနေရာအတွက်ဦးထွန်းအောင်ကော်ဦးထွန်းထွန်းဟိန်နောင်ချိုမဲဆန္ဒနယ်နဲ့ဒေါက်တာမောင်သိန်းမိတိလာမဲဆန္ဒနယ်တို့ကိုအမည်စင်းတင်သွင်းခဲ့ကြပါတယ်။မဲခွဲဆုံးဖြတ်ရာမှာ
ဒုတိယဥက္ကဋ္ဌလောင်းတဦးချင်းရရှိတဲ့ထောက်ခံဆန္ဒမဲအများအနည်းလိုက်အမည်စင်းကိုကြေညာပါမယ်။တဦးထွန်းအောင်ကော်ဦးထွန်းထွန်းဟိန်နောင်ချိုမဲဆန္ဒနယ်ရရှိတဲ့ထောက်ခံမဲ290မဲနေ့ဒေါက်တာမောင်သိန်းမိလာမဲဆန္ဒနဲ့ရရှိတဲ့ထောက်ခံမဲ143မဲ။ဒါကြောင့်ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥထုအောင်ခေါ်ဥထုထွန်းဟိန်နောင်ချိုမဲဆန္ဒနဲ့ဒုတိယဥက္ကဋ္ဌအဖြစ်တင်မြောက်ကြောင်းကြေညာပါရယ်
။ပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်တင်မြောက်ခံရသူဦးတီခွန်မြတ်ဟာပြည်သူ့စစ်ခေါင်းဆောင်တဦးဖြစ်ပြီးမူရစေဝါကိစ္စနဲ့ဝေဖန်ခံရတာတွေရှိခဲ့ဘူးပါတဲ့။သူဟာရှင်းနေချုပ်ရုံးမှာလဲညွန်ကြားရေးမှုအဆင့်ထိတာဝန်ယူခဲ့ဘူးသူဖြစ်တယ်လို့ ပြီးခဲ့တဲ့လွှတ်တော်တည်တံကာလမှာပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်2010ရွေးကောက်ပွဲနဲ့2015ရွေးကောက်ပွဲမှာပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ပေမဲ့ပါတီအတွင်းအကွဲပြဲဖြစ်ပြီးနောက်ပိုင်းမှာပြည်ခိုင်ဖြိုးပါတီကနေနှုတ်ထွက်ထားသူလည်းဖြစ်ပါတယ်။ဦးတီခွန်မြတ်ဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့အပေါ်မှာသူ့ကိုအမည်စရင်းတင်သွင်းခဲ့သူပလဲမဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကအခုလိုပြောပါတယ်။
ဒီကောင်များလည်းပြောမယ်ဆိုရင်တော့လေဟိုပထမကြိမ်ပြည်သူ့လွတ်တော်တက်တမ်းမှာတော့လည်း၅နှစ်တူတူလောက်လာခဲ့တယ်အခုဒါဒုတိယအကြိမ်ပြည်သူ့လွတ်တော်တက်တမ်းမှာလည်းဦးမင်းနဲ့တူတူတွေ့ပြီးတာဒီနှစ်နှစ်ကျော်ကျော်ကာလအတွင်းမှာဟိုဆောင်ရွက်လာခဲ့တဲ့အတွက်ကြောင့်မလို့မို့အဲ့တော့ဦးဒီကောင်များအနေနဲ့တော့သူ့ရဲ့တောင်းဝေးတရားပေါ့လေသူဆောင်ရွက်ဆရာရှာတွေကိုအားလုံးဆောင်ရွက်သွားမှာဖြစ်ပါလေအဲ့တော့သူ့အနေနဲ့ကတော့ဒါဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ပါတီကရွေးချယ်ခဲ့တာဖြစ်တဲ့ကြောင့်ကျွန်တော်တို့ပါတီရဲ့မူဝါဒတွေကျွန်တော်တို့ပါတီရဲ့စီမံစီကံကျွန်တော်တို့ပါတီရဲ့လမ်းစဉ်တွေအတိုင်းပဲလိုက်နာပြီးဆောင်ရွက်သွားမယ်လို့ကျွန်တော်ဒီလိုမျှော်လင့်ထားပါတယ်ရှင်
မင်းကြီးမဲဆန္ဒနယ်ကပြည်ခိုင်ဖြိုးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကလည်းဦးတီခွန်မြတ်အပေါ်ယုံကြည်မှုရှိကြောင်းအခုလိုပြောပါတယ
်။ဦးတီခွန်မြတ်ကကျင်းတ်ပါလေ။ဘာလို့ကျင်းတ်လဲဆိုတော့ပြီးခဲ့တဲ့လွှတ်တော်တက်တမ်းမှလည်း၅နှစ်ပေါ့သူကော်မတီတစ်ခုမှဥက္ကဋ္ဌအဖြစ်နဲ့လုပ်ခဲ့တယ်။ကျွမ်းကျင်ရင်နိုင်ငံရေးနဲ့အတွေ့အကြုံရခဲ့ပြီးပြီ။ဒီဘက်မှလည်းသူကဒုတိယဥက္ကဋ္ဌအဖြစ်နဲ့သူက2နှစ်လုပ်ပြီးပြီပေါ့နော်။သူ့ရဲ့ career ကလည်းသူကဥပဒေဝန်ထမ်းကိုအဲတော့ဥပဒေနဲ့ပတ်သက်ပြီးတော့သူ့မှာအတွေ့အကြုံကောင်းကောင်းရှိပါလေ။အဲ့မကျွန်တော်ကတော့ဘာပြောပြောဟိုဥတိခွန်ရဲ့ဘက်မှာယုံကြည်မှုအပြည့်ရှိတယ်
။ပြည်သူ့လွှတ်တော်ဒုဥက္ကဋ္ဌဦးထွန်းထွန်းဟင်ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဗဟိုအလုံးမှုဆောင်တူဖြစ်တယ်လို့ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီဥက္ကဋ္ဌဖြစ်လဲတာဝန်ယူခဲ့သူဖြစ်ပါတယ်။မနက်ဖြန်တောက်ကြနေမှာတော့နှုတ်ထွက်သွားတဲ့သမ္မတနေရာအတွက်ပြည်သူ့လွှတ်တော်မှာဒုတိယသမ္မတတူရွေးချယ်ဖို့အတွက်အမည်စရင်တင်သွင်းဖို့ရှိနေပါတယ်။
ရရှိများရှင်သမရဦးထင်ကျော်နဲ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်တို့တရက်ထဲမှာပဲယာရုကနှုတ်ထွက်သွားပါတယ်အစိုးရနဲ့လွတ်တော်ထိတ်တန်းနေရပြီအပြောင်းလဲကြောင်းမြို့မနိုင်ငံကြီးတိုင်းပြည်နဲ့လူလူအပေါ်ရိုက်ခတ်မှုတွေဘာတွေရှိလာနိုင်ပါသလဲဆိုတော့ကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပြည်ပြင်ပြောင်းလဲမှုတွေအထက်အစိုးရနဲ့လွတ်တော်မှာအပြောင်းလဲလှုပ်စေချင်တာဘာတွေများရှိပါသလဲဆိုတော့ကိုသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့တိုက်ရိုက်လေးလိုက်စီစဉ်ကကျူစုပါရယ်ရှင
်လာမယ့်စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ဖို့ထပ်မံဖိတ်ခေါ်ပါရစေရှင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမကြခင်မုတ်တုံရာသီရောက်တော့မှာမို့လို့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေကိုအကာအကွယ်ပေးရေးနိုင်ငံတကာကထောက်ပံ့ကူညီကြဖို့ကုလသမဂ္ဂရဲ့ချစ်ကြည်ရေးတန်တမန်ရုပ်ရှင်သရုပ်ဆောင်ကိတ်ဘလန်ချက်ကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့တဲ့ကုလရဲ့ချစ်ကြည်ရေးတန်တမန်ကိတ်ဘလန်ချက်ကအခုလိုပြောလိုက်တာနဲ့တစ်ချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့မုတ်တုံရာသီမှုအတွက်ကြိုတင်ပြင်ဆင်နေကြပါတယ်။ UNHCR ရဲ့ထုတ်ပြန်ချက်တွေနဲ့ Writer သတင်းတွေကိုအခြေခံပြီးမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံရာသီရောက်ခါနေပြီမို့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်မုတ်တုံမိုးဒဏ်ကနေကာကွယ်ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကုလသမဂ္ဂနဲ့မိတ်ဖက်အဖွဲ့အစည်းတွေပူးပေါင်းပြီးဆောင်ရွက်နေကြရတာပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ရဲ့ချစ်ချည်ရေးတန်တမန်ရုပ်ရှင်သရုပ်ဆောင်အကျော်အမော်ကိတ်ဘလန်ချက်ကလည်းဒီဒုက္ခသည်စခန်းတွေကိုကိုယ်တိုင်သွားရောက်ခဲ့သူပါ
The Rohingya refugees have experienced targeted violence, human rights abuses, and horrific journeys fleeing Myanmar.
ရိုဟင်ဂျာဒုက္ခသည်တွေဟာဆိုရင်ပြည်မထားပြီးအကြမ်းဖက်ခံရမှုလူခွင့်ရချိုးဖောက်မှုတွေနဲ့ကြုံခဲ့ရပြီးတော့ကျောင်းမက်ဖွယ်ခီးကျန်းတွေနဲ့မြန်မာနိုင်ငံကနေထွက်ပြေးခဲ့ကြတာပါအခုတော့မုတ်တုံရာသီလည်းရောက်တော့မှဆိုတော့ဘင်္ဂလားဒေ့ရှ်အစိုးရနောက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့မိတ်ဖက်တွေကအရေးပေါ်အခြေအနေအတွင်းမှာဒီရေးပေါ်အခြေအနေတွေကိုရှောင်ရှားနိုင်ရေးအတွက်မိဂုံရန်ကုန်စူးစမ်းဆောင်ရွက်နေကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ဘေးကင်းလုံခြုံမှုမရှိ၊တန့်ရှင်းမှုမရှိတဲ့အခြေအနေမျိုးနဲ့နေနေကြရတဲ့ဒုက္ခသည်တွေအခြေအနေကမုတ်တုံရာသီမိုးနဲ့ဆိုက်ကလုန်းမုန်တိုင်းတွေကြောင့်ဆိုးသက်ထက်ဆိုးလာနိုင်တဲ့အနေအထားပါ။တောက်သုံးရေမတန့်ရှင်းမှု၊အိမ်သာမလုံလောက်မှု၊တကူရေတန့်ရှင်းမှုအားနည်းတာတွေကြောင့်
ဝမ်ယောဂအသေးရောင်အတဝအီးဘူးပြက်နှံကူးဆက်မှုကိုလည်းဥတီသွားစေနိုင်ပါတယ်ရေစည်းရေလာမကောင်းလို့ရေတွေအိုက်ထွန်းနေရင်လည်းငှက်ဖျားယောဂသဲဆောင်တဲ့ခြင်းပေါက်ဖွားနိုင်တဲ့အခြေအနေကရှိနေပြန်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရရဲ့ဒုက္ခသည်ကယ်ဆယ်ရေးနဲ့ဌာနပြန်ရေးကော်မရှင်ကူတူပလောင်ဒုက္ခသည်စခန်းအမှတ်၁ရဲ့ကြီးကြပ်ရေးမှူးမိုဟာမက်ရာဇူးကာရင်ကအခုလိုပြောပါတယ
် So you know now the Kutubalang is the world's biggest mega camp and more than 600,000
ကူတူပလောင်ဒုက္ခသည်စခန်းကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းမှာလူ6သိန်းကျော်ရှိနေပါတယ်မုတ်တုံရာသီကရောက်တော့မယ်ဆိုတော့မြေပြိုမဲ့အရေးရေကြီးမဲ့အရေးတွေကလည်းရှိနေပါတယ်အဲဒါကြောင့်ကူတူပလောင်ကတချို့မိသားစုတွေကိုဘေးကင်းမဲ့နေရာတွေကိုရွှေ့ရပါတယ်နေရာရွှေ့ပြောင်းရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရကမြေ123ဧကပေးထားပါတယ်။ဒီမြေပေါ်မှာ UNHCR ရဲ့အထောက်ပံ့နဲ့ပြုပြင်ဆောက်လုပ်နေကြပါတယ်
။ကူတူပလောင်ဒုက္ခသည်စခန်းဝင်းအတွင်းကဒဲတွေပတ်လည်မှာတော့ရေမြောင်းနေဖောက်ရေစည်းမြေပြိုမှုတွေကိုကာကွယ်ဖို့တဲအိတ်တွေနဲ့ကာနေချသူတွေတဲ့ကတူဖြစ်တဲ့ရိုဟင်ဂျာဒုက္ခသည်ကာလီမူလာကအခုလိုပြောပါတယ်။
ပါရရှာလာရတယ်လာမမနီဇော်ဒီလေးဖာနေစနေပြီးရေကတ်တော့
မုတ်တုံရာဒီကရောက်တော့မယ်ဆိုတော့မိုးရွာရင်ကျွန်တော်တို့အိမ်တွေမျောသွားမှာပါဒါကြောင့်မိုးရေတွေမြင်မြန်ထွက်သွားအောင်လုပ်ရပါတယ်နိုင်ငံတကာရွှေပြောင်းချေချမှုအဖွဲ့အကူအညီနဲ့ဒီရေမြောင်းတွေဖောက်ထားတာပါတချို့နေရာအတော်များများကိုတော့သဲအိတ်တွေနဲ့ရေမြောင်းအောင်ကာထားပါတယ
်မုတ်တုံရာဒီမိုးရွာသွင်းမှုကတော့နောက်လာအေပြီလကဆက်လို့စက်တင်ဘာလလောက်အထိကြာမြင့်နိုင်တာပါတချိန်တည်းမှာပဲဒုက္ခသည်တွေဘက်ကလည်းထာနီပြန်ရေးလိုလိုလားလားတိတ်မရှိလာပါဘူး။ရိုဟင်ဂျာဒုက္ခသည်ဂျဟာဘီဂွန်းကအခုလိုပြောပါတယ
်။တော့ပရမမဇာရာဇင်ဒီလာဇူဒီရှန်တီကိုရဒီဖာဂျန်ဟိုလေအရာဂေါ်ဘ
ာ။ငင်းသားဖြစ်လက်မခံပဲအခွင့်အရေးနဲ့ငြိမ်းချမ်းမှုမရှိပဲမပြန့်နိုင်ဘူးလို့ပြောဆိုသွားတာပါ။ပြီးခဲ့တဲ့ဇန်နဝါရီလနှောင်းပိုင်းကစတင်ဖို့ရည်ရွယ်ခဲ့ကြတဲ့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကတော့အခုအချိန်ထိမဆနိုင်သေးပါဘူး။မြန်မာဘက်ကပြန်လည်လက်ခံရေးအတွက်အစင်းနှင်ဖြစ်ပြီးဆိုပေမဲ့လည်းဖြစ်ဆွဲရမယ့်ဆက်ရွက်စတဲ့မပြည့်စုံသေးတာကြောင့်ပြန်လည်ဆောင်ရွက်နိုင်ဖို့ဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်လွှဲပြောင်းထားပါတယ်။နှစ်နိုင်ငံသဘောတူညီချက်နဲ့ဒုက္ခသည်တွေနေရာရင်းပြန်ရေးလုပ်ငန်းစဉ်ကဒုက္ခသည်တွေရဲ့ဆန္ဒနဲ့အညီဘေးကင်းလုံခြုံမှုရှိရှိလူခုန်တိတ်ခါနဲ့အညီဖြစ်စေဖို့ကုလသမဂ္ဂကတိုက်တွန်းထားသလိုဌာနပြန်လာသူတွေအတွက်လုံခြုံရေးရယူပေးဖို့ကိုလည်းတိုက်တွန်းနေတာဖြစ်ပါတယ်ရှင်။
မတန်ကြီးထိုက်ပြပြသွားတာပါရှင်အခုတခါတော့အမေရိကန်မြောက်ကိုရီးယားဆွေးနွေးပွဲဖြစ်နိုင်ခြေရှိမရှိကြည့်ကြရအောင်ပါအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲဆိုတာဟာအခုထိတော့အဆိုပြုချက်တက်တက်ပဲရှိပါသေးတယ်ဘယ်အချိန်မှလုပ်မယ်ဘယ်နေရာမှလုပ်မယ်ဆိုတဲ့အစီအစဉ်တွေကအစဘာမှသတ်မှတ်မှုမရှိနိုင်သေးတာကြောင့်အခြေအနေတွေတကယ်တမ်းတိုးတက်ကောင်းမွန်လာဖို့ဆိုတာကတော့ပတ်သက်နေသူအားလုံးအပေါ်မှာမူတည်တယ်လို့ Greta Ben Sustaren ရဲ့packet in အစီအစဉ်မှာသုံးသပ်ထားပါတယ်ဒီအကြောင်း VOA ရဲ့ Robert Raphael ပြပုတ်ထားတဲ့ရေးသားပြပုတ်ချက်ကိုကိုသားညိုကပြောပြမှာပါရှင
်မြောက်ကိုရီးယားနျူကလ িয়ার ရေးကိစ္စဟာကိုရီးယားကျွန်းဆွယ်နဲ့ကြံဒေသတွေကိုပါချင်းချောက်မှုတွေဖြစ်လာတာနဲ့အတူဒီကိစ္စကိုမြောက်ကိုရီးယားနဲ့ညှိနှိုင်းဆွေးနွေးနိုင်ဖို့အတွက်နိုင်ငံတကာကနေပြီးတော့ကြိုးပမ်းနေကြတာပါသမ္မတ Donald Trump အနေနဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တွေ့ဆုံမယ်ဆိုပြီးတော့ American သမ္မတ Inbro ကသတင်းထုတ်ပြန်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကတော့ဒီထိပ်သီးဆွေးနွေးပွဲဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့ဘာကူမှတရားဝင်ထုတ်ပြောတာမရှိသေးပါဘူး။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့အမေရိကန်ပြည်ထောင်စုဂျပန်တောင်ကိုရီးယားနဲ့မြောက်ကိုရီးယားကိုယ်စားတွေဟာဆွေးနွေးပွဲတရားဝင်ဖြစ်လာဖို့အတွက်ဖင်လန်၊ဆွီဒင်နဲ့အမေရိကန်ပြည်ထောင်စုဆန်ဖရန်စစ္စကိုတို့မှတွေ့ဆုံညှိနှိုင်းမှုတွေလုပ်ခဲ့တာရှိပါတယ်။ Foreign Policy Research Institute နိုင်ငံကြီးမူဝါဒဆိုင်ရာသုတေသနအဖွဲ့ကြီးက Gilbert Rossman ကတော့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un မှရှင်းလင်းပြသတဲ့ရည်ရွယ်ချက်တစ်ခုရှိထားတယ်လို့ပြောပါတယ်။
He wants recognition of North Korea as a kind of an equal
ရောက်ရနိုင်ငံကိုတန်းတူလို့ထားပြီးအတိမတ်ပြုခံနေတာပါသူအနေနဲ့နျူကလ িয়ার လက်နက်ကင်ထားမှဖြစ်မယ်ဓမ္မမဟုတ်မြောက်ကိုရီးယားကိုအင်အားကြီးနိုင်ငံဖြစ်ဒေသတစ်ခုလုံးကအတိမတ်ပြုတဲ့အနေအထားမျိုးကိုသူကလိုချင်တာပါသူအနေနဲ့ကိုရီးယားကျွန်းဆွယ်ရဲ့အနာဂတ်ကိုပုံဖော်လိုပါတယ်အာရှရှေ့မြောက်ပိုင်းဒေသမှာသူနဲ့သူအစိုးရဩဇာတစုံတရာထိန်းထားနိုင်မှုကိုသူကဖြစ်ချင်တာ
ပါ VOA ကိုရီးယားဌာနသတင်းတောက်ကွန်နီကင်ကတော့အမေရိကန်ပြောင်စုရဲ့ရေယူတန်ခါမှုတွေကြောင့်ကင်ဂျုံမှုအနေနဲ့ညှိနှိုင်းဆွေးနွေးဖို့အတွက်စဉ်းစားလာပြီးတော့နောက်ဆုံးမှာဒီတောင်ကိုရီးယားနဲ့တွေ့ဆုံစကားပြောဖို့သူတကားဖွင့်ထားပါတယ်ဆိုပြီးတော့ညင်ညာချက်ထုတ်ရတဲ့အထိဖြစ်လာတယ်လို့ဆိုရတယ
်။ Extending an olive branch to South Korea but at the same time
သူအနေနဲ့တောင်ကိုရီးယားကိုညီညွတ်ရေးစကားကမ်းလှမ်းခဲ့ပါတယ်။တချိန်ထဲမှာတော့သူစီမှာနျူကလ িয়ার လက်နက်ရှိတယ်ဆိုပြီးအမေရိကန်ကိုချင်းချောက်ပါတယ်။ဒါဟာမဟာမိတ်နိုင်ငံနှစ်ခုအကြားသဘောထားကွဲလွဲမှုတွေဖြစ်အောင်ဒါမှမဟုတ်နိုင်ငံတကာရေးယူတန်ခတ်မှုတွေကိုဖြေလျော့လာအောင်လုပ်တာဖြစ်ကောင်းဖြစ်နိုင်ပါတယ်
။ဂ John Lanchowski ဟာ Institute of World Politics အဖွဲ့ကြီးရဲ့ဥက္ကဋ္ဌဖြစ်ပါတယ်။မြောက်ကိုရီးယားပြည်သူတွေအနေနဲ့နှစ်ပေါင်းများစွာကြားလာခဲ့တဲ့အကြောင်းအရာအမြင်ကိုပြောင်းပြစ်နိုင်ဖို့ American ဘက်ကစူးစမ်းသင့်တယ်လို့သူကမြင်ပါတယ
်။ I think that we need
မြောက်ကိုရီးယားအစိုးရနဲ့ဆက်ဆံရေးအတွက်ပဲတာမန်စဉ်းစားနေတာမျိုးမလုပ်သင့်တော့ပါဘူး။မြောက်ကိုရီးယားပြည်သူတွေနဲ့ဆက်ဆံရေးကိုကျွန်တော်တို့စဉ်းစားရပါတော့မယ်။မြောက်ကိုရီးယားပြည်သူတွေနဲ့ဆက်သွယ်နိုင်မဲ့လူလူဆက်ဆံရေးတံတမန်နီလန်ဖြစ်ပါတယ်။သူတို့ရဲ့လူခွင့်ရေးကိုကျွန်တော်တို့တံမိုးထားစောင့်ရှောက်နေတယ်ဆိုတာနဲ့သူတို့အစိုးရပြောနေတယ်လို့ကျွန်တော်တို့ဟာကြောက်စရာကောင်းကြီးတွေမဟုတ်ဘူးဆိုတာကိုသူတို့ကိုသိစေရပါမယ်
။ Gilbert Rossman ကတော့ဆွေးနွေးပွဲကတကယ်ပဲဖြစ်လာလားမလားလားကိုယ့်ဘက်ကမျှော်လင့်တာတွေကိုတော့သိပြီးတော့ကြည့်ရလောက်အောင်မလုပ်မိဖို့လိုတယ်လို့ပြောပါတယ်
။ People who are getting their hopes up that this meeting is going to provide a
ဆွေးနွေးပွဲကိုမျှော်လင့်ထားတဲ့သူတွေအနေနဲ့တကယ်ဖြစ်တဲ့ထုတ်ပြရပါလိမ့်မယ်။ဒါအရင်အကောင်းမြင်လွန်တယ်လို့ကျွန်တော်ထင်ပါတယ်။တကယ်လည်းကျွန်တော်တို့မျှော်မှန်းထားနိုင်တာကတော့မြောက်ကိုရီးယားဘက်ကတခုခုခရီးပေးလာနိုင်မဲ့ညှိနှိုင်းမှုလုပ်ငန်းစဉ်တည်းရစတင်မယ်ဆိုတဲ့ကိစ္စပါ။အဲဒီကတဆင်တရုတ်ရုရှားဂျပန်တောင်ကိုရီးယားစတဲ့တခြားနိုင်ငံတွေအနေနဲ့လည်းဒီလုပ်ငန်းစဉ်ပုံဖော်တဲ့အထက်မှာပါလာပါလိမ့်မယ်တနင်္ဂနွေချင်းကသူတို့လူလားချက်တွေနဲ့ကိုယ်လွှဲချက်တွေဖြစ်လာရင်မြောက်ကိုရီးယားဘက်ကဒါကိုအသုံးချပြီးအမျက်ထုတ်ပါလိမ့်မယ်ဒါတွေကိုတွတ်ထားရပါမယ်နျူကလ িয়ার ကိမဲ့ရေးအတွက်လုပ်နေတယ်လို့ပြောနိုင်ပါတယ်ဒါပေမဲ့ဒါကလည်းဝေးပါသေးတယ
်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার စီစဉ်ဆွလို့ရေးအတွက်အတက်နိုင်ဆုံးဖိအားတွေပေးသွားရမယ်ဆိုတဲ့မူဝါဒကိုအမေရိကန်အနေနဲ့ဆက်ပြီးတော့ကန်ဆွဲဖို့ပိုင်းဖြတ်ထားတဲ့အကြောင်းအမေရိကန်မျိုးသားလူမျိုးအကြံပေး HR Mark Master ကတော့ပြီးခဲ့တဲ့သတင်းပတ်ကပြောထားပါတယ်ခင်ဗျာ
ကိုသားညုံကပြောပြသွားတာပါရှင်အခုထုတ်လွှင့်နေတဲ့ကျမတို့ရဲ့ Radio အစီအစသ်ကို Internet ဆာမျက်နှာကနေပြီးတော့လဲ barmis.voanews.com ကနေနှာစင်နိုင်ပါတယ် Radio အစီအစသ်ပြီးပြီးချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA ရဲ့နေ့စဉ် TV အစီအစသ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့နဲ့လိုင်းပထမနာရီဝက်မှာလိုင်းလက်မီတာ190ကနေပြီးတော့တိုက်ရိုက်ဖမ်းယူနှာစင်နိုင်ပါတယ်ရှင်ကူကြတာပြည်နေညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။စီးပွားရေးမှာမမျက်မတဆောင်းနေတယ်ဆိုတဲ့ဆွဆွဲချင်းနဲ့တရုတ်နိုင်ငံအပေါ်အေးအေးယူမဲ့စီစဉ်တရက်ကိုသမ္မတဒေါ်နယ်ထရမ့်ဒီကနေ့လက်မှတ်ရေးထိုးအတည်ပြုမယ်လို့မျှော်လင့်ရပါတယ်။ဒီအခုတန်းရောင်းဝယ်ရေးဝန်ကြီးဌာနကတော့ကုန်သွယ်ရေးမှာအမေရိကန်ရဲ့တစ်ပတ်သက်ဆောင်းရွက်ချက်တွေအပေါ်ကန့်ကွက်ကြောင်းနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်ဆွေးနွေးညီနိုင်ဖြေရှင်းနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းတွေ့ဆုံမှုမတိုင်ခင်မှာပဲပြောဆိုထားပါတယ်။အမေရိကန်ပြည်သူ Texas ပြည်နယ်မှာဘုံတွေထောင်ခဲ့သူဖြစ်တန်ရက်ရှိသူ Mark Conte ဟာရဲတွေဝိုင်းလာချိန်အသေးခံဘုံပေါက်ခွဲအဆုံးမစီရင်ခင်မှာပဲလက်ကင်ဖုန်းထဲမှာ25မိနစ်ကြာဗီဒီယိုမှတ်တမ်းတစ်ခုချန်ခဲ့တဲ့အကြောင်း Austin မြို့ရဲတပ်ဖွဲ့အကြီးအကဲကပြောဆိုလိုက်ပါတယ်။တန်ရက်ရှိသူရဲ့ဝန်ခံကျဲလို့ယူဆထားတဲ့ဗီဒီယိုနဲ့ပတ်သက်လို့ရဲမှု Brahman လေးကရှင်းပြသွားပြီးမယ်အသေးစိတ်ကိုတော့မပြောပါဘူး။ချန်ဖက်ဝါရနဲ့ပတ်သက်လို့ဖြစ်ဖြစ်စစ်ဆုံးတရားပြောတာမျိုးမရှိခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။တရင်ချက်လက်တွေကိုဥရီမဲ့စုဆောင်မှုရှုပ်တော်ပေါ်မှာ Facebook ကုမ္ပဏီကလည်းဒီစိတ်ပိုင်းဖြစ်တာဝန်ရှိခဲ့တဲ့အကြောင်းကုမ္ပဏီထူထောင်သူ Mark Zuckerberg ကပြောဆိုလိုက်ပါတယ်။အမားလောက်ခရီးရနဲ့ပတ်သက်လို့အသေးစိတ်ပြောမတော်ရင်လည်းအပြည့်ဝစုံစမ်းတာတွေလုပ်မယ့်အကြောင်းလဲ American ရုပ်သံ CNN နဲ့မင်းမြန်ကန်တွင်မှပြောဆိုသွားခဲ့တာပါ။ပြည်သူ့လွတ်တော်ဥစ္စာတာဝန်ကနေဦးဝင်းမြင့်နှုတ်ထွက်သွားပြီးတဲ့နောက်လက်လက်နေတဲ့နေရာအတွက်ဒီကနေ့မဲခွဲဆုံးဖြတ်ရမှာလက်ရှိဒုတိယဥက္ကဋ္ဌဦးတီခွန်မြတ်ကိုရွေးချယ်လိုက်ပါတယ်အစိုးရကငရေရသူတွေဖြစ်တဲ့ဦးတီခွန်မြတ်ကထောက်ခံမဲ့180ပြည်သူ့ချက်ခံရင်းနဲ့ဖွံ့ဖြိုးရေးပါတီပြည်ခံပြုပါတီကိုယ်စားဦးတောင်းရေးကထောက်ခံမဲ့140မဲ့အသီးသီးရတဲ့အတွက်ဥက္ကဋ္ဌအသည့်ဖြစ်ဦးတီခွန်မြတ်ကိုရွေးခဲ့တာပါဦးတီခွန်မြတ်တာဝန်ယူခဲ့တဲ့ဒုတိယဥက္ကဋ္ဌနေရာမှာအစားထိုးတာဝန်ပေးဖို့မဲခွဲရမှာတော့ NLD ပါတီနောက်ချိုမဲဆန္ဒနယ်မြေကဦးထွန်းအောင်ခေါ်ဦးထွန်းတော်ဟင်ကထောက်ခံမဲ့190နဲ့ရွေးချယ်ပြီးဒုတိယဥက္ကဋ္ဌဖြစ်နေခန့်ရခဲ့ပါတယ်
ကြာသပတေးနေ့ညနေခင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်သိန်ကီထိုက်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Thomas Blondat ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ barmis.voanews.com မှာလည်းနှာစင်နိုင်ပါတယ်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလိုက်မီတာ190တို့ကနေဖန်ယူနှာစင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA.